ပကံကချစ်ပုံပြင်အနော်ရထမင်းလက်ထက်ကပကံမှာအရန်တော်တဲ့သူရဲကောင်း၄ယောက်ရှိတယ်။သူတို့၄ယောက်ဟာစစ်တိုက်တဲ့အခါမှာစစ်သည်၄သိန်းအင်အားနဲ့ညီမျှတယ်လို့ပြောကြတယ်။ပကိုးမှာတိုက်ပွဲဖြစ်တော့ပကိုးဘရင်ကအနော်ရထမင်းကိုအကူအညီတောင်းတယ်။ဒါကြောင့်အနော်ရထမင်းကသူ့ရဲ့သူရဲကောင်း၄ယောက်ကိုလွှတ်လိုက်တယ်။စစ်တိုက်တာအရန်ကျွမ်းကျင်တဲ့ပကံသူရဲကောင်း၄ယောက်ဟာပကိုးမှာရန်သူတွေကိုအောင်းအောင်းမြင်မြင်တိုက်ခိုက်နိုင်ခဲ့တယ်။ပကိုးဘရင်ကအနော်ရထမင်းကိုအရန်ကြီးစုတင်ပြီးသမီးတော်မဏိဆန္ဒကိုအနော်ရထမင်းစီဆက်သားခဲ့တယ်။ဒါကြောင့်သူရဲကောင်း၄ယောက်ကမဏိဆန္ဒကိုပကိုးကနေပကံအထိလမ်းခရီးမှာတာဝန်ယူပြီးခေါ်သွားရတယ်။သူရဲကောင်း၄ယောက်ထဲကအခမ်းအနားဆုံးတစ်ယောက်ရဲ့နာမည်ကကျက်စစ်သားလို့ခေါ်တယ်။ကျက်စစ်သားနဲ့မဏိဆန္ဒတို့ဟာလမ်းခရီးမှာတယောက်နဲ့တယောက်ချစ်ကြိုက်ပြီးချစ်သူတွေဖြစ်သွားကြတယ်။ဒီအကြောင်းကိုအနော်ရထမင်းကြားသိသွားတော့အယံစိတ်ဆိုးသွားတယ်။သူရဲကောင်း၄ယောက်နဲ့မဏိဆန္ဒတို့ပကံကိုရောက်တဲ့အခါအနော်ရထမင်းကကျက်စစ်သားကိုဖမ်းဖို့အမိန့်ပေးလိုက်တယ်။နောက်တနေ့မှာအနော်ရထမင်းကကျက်စစ်သားကိုကျိုးနဲ့ချီပြီးသူ့ရဲ့ရှေ့ကိုခေါ်လာခိုင်းတယ်။ကျက်စစ်သားရောက်လာတော့အနော်ရထမင်းကကျက်စစ်သားကိုလှန်နဲ့ပစ်လိုက်တယ်။ဒါပေမဲ့မယုံနိုင်တော့အောင်ကျက်စစ်သားအရန်ကန်ကောင်းသွားတယ်။အနော်ရထမင်းပစ်လိုက်တဲ့လှန်ကကျက်စစ်သားကိုမထိပဲကျိုးကိုပဲချီပြီးကျိုးပြတ်သွားတယ်။ကျိုးပြတ်သွားတာနဲ့ကျန်စစ်သားဟာချက်ချင်းအမြန်ထွက်ပြေးသွားတယ်။အနော်ရထမင်းနဲ့ဝေးနိုင်သမျှအဝေးဆုံးကိုထွက်ပြေးခဲ့တဲ့ကျန်စစ်သားဟာနေတကာလှဲ့လေရှောက်သွားနေခဲ့တယ်။ဒီလိုနဲ့တနေ့မှကြောင်ဖြူရွာလို့ခေါ်တဲ့ရွာလေးတစ်ရွာကိုရောက်သွားတယ်။ကျန်စစ်သားဟာအရန်ပင်ပန်းပြီးဗိုက်လဲစာရေလဲစာနေတာကြောင့်ပထမဆုံးတွေ့တဲ့တဲအိမ်လေးတအိမ်ရှိမှရက်လိုက်တယ်။ဒါပေမဲ့အိမ်ထဲကိုဝင်ကြည့်တော့အိမ်ထဲမှာဘသူ့ကိုမှမတွေ့ပဲအခန်းထောင်လေးမှာတောက်ရည်အိုတစ်လုံးပဲတွေ့ရတယ်။အရန်ရေစာနေတဲ့ကျန်စစ်သားဟာရေကိုတစ်ခွက်ပြီးတစ်ခွက်အများကြီးတောက်လိုက်တယ်။အဲ့ဒီအချိန်မှာမိန်းကလေးတယောက်အိမ်ထဲဝင်လာတာကိုသူသတိမထားမိသေးဘူး။တကယ်တော့အဲ့ဒီမိန်းကလေးဟာအိမ်ပိုင်ရှင်တန်ဘူလာဖြစ်တယ်။တန်ဘူလာဟာသူ့ရဲ့အိမ်ထဲမှာရေတောင်းနေတဲ့သစိန်းယောက်ျားတယောက်ကိုတွေ့တော့လန့်သွားတယ်။ရှင်ဘသူလဲအိမ်ရှင်မရှိတော့ဘာဖြစ်လို့သူများအိမ်ထဲဝင်ပြီးရေတောင်းနေတာလဲ။တန်ဘူလာကတအံ့တအော်မေးလိုက်တယ်။အရန်ရေစာလို့ဝင်တောက်တာပါဗျာ။ခွင့်မတောင်းမဲတောင်းမိတဲ့အတွက်တောင်းမှန်ပါတယ်လို့ကျက်စစ်သားကပြန်ဖြေလိုက်တယ်။ပြီးတော့ဆက်ပြောလိုက်တယ်။ကျွန်တော်ကိုထမင်းကြွေးပါ။တန်ဘူလာပို့အံ့ဩသွားတယ်။ဘာရှင်ဘာပြောတယ်ကျက်စသားကလည်းဘိုက်စားတယ်ကျွန်တော်ကိုထမင်းကြွေးပါလို့ဖြည်းဖြည်းနဲ့ရှင်းရှင်းလင်းလင်းထပ်ပြောလိုက်တယ်အံ့ဩစရာပဲအခုမှသူများအိမ်ကိုရောက်လာပြီးထမင်းကြွေးခိုင်းနေတယ်ဒီလူတော်တော်ထူးဆန်းတာပဲဆိုပြီးတန်ဘူလာကတယောက်ထဲစဉ်းစားနေတယ်ကျက်စသားကလည်းသူ့ကိုဘာမှပြန်မပြောတဲ့တန်ဘူလာကိုကြည့်ပြီးထမင်းစားဖို့မျှော်လင့်ချက်မရှိတော့ဘူးလို့သိလိုက်တယ်ဒါကြောင့်တမူလာရဲ့အိမ်ကထွက်ပြီးနောက်တအိမ်သွားရှာဖို့ပြင်လိုက်တယ်။တကယ်တော့ကျန်စစ်သားဟာပကံကထွက်လာပြီးသုံးရက်တိတိဘာမှမစားမတောက်ရသေးတာမို့လို့အားနေနေတယ်။ဒါကြောင့်အိမ်ပေါ်ကဆင်းလိုက်တဲ့အချိန်မှာကျန်းပြင်ပေါ်လဲကျသွားတယ်။အိုးတမူလာလည်းကျန်စစ်သားကိုကြည့်ပြီးတနာသွားတယ်။ကျန်စစ်သားဟာကုန်းယုံထလိုက်ပြီးနံရံမှာမှီနေလိုက်တယ်။ကျက်စစ်သားနာကိုတန်ဘူလာရောက်လာပြီးမေးလိုက်တယ်။ရှင်ဘယ်ကလာလဲ?ပကံကပါ။ကျက်စစ်သားကပြန်ဖြေလိုက်တယ်။ဘာလုပ်လို့လဲ?စစ်သား။အော်ဟုတ်လား။ရှင်နာမည်ကရော?ကျက်စစ်သား။ဘသူ?တန်ဘူလာကတအံ့တော်ပြောလိုက်တယ်။ပြီးတော့တန်ဘူလာကဆက်မေးတယ်။ဒါဆိုရှင်ကအနော်ရထမင်းကြီးရဲ့သူရဲကောင်းကျက်စစ်သားလား?ဟုတ်ပါတယ်ကျွန်တော်ကျန်စစ်သားပါသူကဆက်ပြောတယ်ကျွန်တော်ကအခုစစ်သားမဟုတ်တော့ဘူးနန်းတော်ကနေထွက်လာတာဒီလောက်ပဲဖြေပြရစီဗျာကဲကျွန်တော်ကိုထမင်းကြွေးပါဦး 但穆拉嘎他们不会的不会面变成追来的。这是大嘞阿呀白呀杀来的。但呢你妈陪没了哟。这是大嘎没来的。这妈陪没人没事了不第一妈这妈掉天你啊。他说我不能了哭你妈掉天没好多不我过年你要住你家没。所以这是大嘎表来的。阿们嘞哭妈要来的这些啊我不怕你表你啊嘞。丹布拉按奥多埃，这是大家丹布拉的亚伯拉古苏盖来比特表来的。那你们，第一嘛，你们那个住哪家没？第六呢，这是大呢丹布拉哈去摘多少家嘞？这是大哈去读丹布拉呢读张皮亚嘛来老老比请多家奶奶开嘞。我家给妈喂，那一他们送多少比苏来的给我家来呀嘞？第一天我家的丹布拉哈被人一定能带人将是大国变康马拉路对比谁不抓的。都马来国文是那边皮皮都一样吃得吃得将是大国不敢那边要干拉靠人了都一样玩那样了没。这里嘛将是大的丹布拉路哈要干碰你将我抓比丹布拉也无力皮都什么提过给到家的。看他假如碰你讲那个是他的错误来的。但不然哈其实也来过受改变谁不能给的。是他的人家考上批度家不应得批的收入面的美国拍片来的。这是他的母拉亚族的代表看来的。不敢你比较过面中变拉比大问他上亚没。这个肉比人人都没好多呗都也刚的盘偏皮拉肉没真是大段的也没个完大事啊高马的。他们没哭成马肉没表来。不然没过来年亏没事都也对这个略他压比皮的去读丹布拉过他可以压肉没。真是大家丹布拉过完内刷几笔表来的。你们我不敢你比肉过来多压肉没。但不拉个爸妈变没表奶呗真是大哥为纪念给的。真是大哥都也陪伴了嘛为他的一样的乐乐不然面的事故出来比。但不拉也来过改来的。大力母亲的乐事故修比不看你比老哥来开吧路表比乐事故但不拉也来嘛会比来的。多少美女妈耶这是大家丹布拉也来过南比闹松闹塞来的。一样晚年你的丹布拉哈高没屁屁的硬表来的。爸妈妈表来。这是大哈都过拉靠的是大人呢都不敢过变多的。拉年年加入丹布拉哈大力没开的。大力那没个下沙过马路靠的。夏沙古马在困难那边的卡，真是大家不敢骂，不愿骗那边说的，只听我家来呀嘞。但木拉嘞，真是大西亚不敢我来大比，打扰那个表布，请单比路递来的。第六呢，不敢我要着，不然伢来说个表来的卡，真是大名字哈，眼骨按凹大嘞。比如，这都但木拉呢变松西亚比，打过来对来呀嘞，转眼表大嘞。哎你个傻逼都懂呀哈难道人嘛啊嘟嘟表表顺顺你抓查嘞。